ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်တွင်မှာဒီရက်ပိုင်းအတွင်းကာလတန်ဖိုးဘန်းငွေတန်ပေါင်း2000ကျော်တန်ဖိုးရှိတဲ့စစ်ကြောင့်ဆေးပြားစေတန်းကျော်ကိုဖမ်းမိခဲ့ပြီးမူရင်းစေဝါနယ်ပတ်သက်သူတွေကိုပြစ်ဒဏ်တုံ့ပြန်ချထားမယ်လို့ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။မအီအီမှပြောပြပေးပါမယ်ရှင်။
ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်တွင်မှာပဲဒီရက်ပိုင်းတွင်ရွှေတရီကန်ဒေသထုတ်စိတ်ကြွစီပြားစေတန်းလောက်ဖမ်းမိခဲ့ကြောင်းအမှတ်9ဒေသရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။နယ်စပ်ကနေဝင်လာတဲ့ဝူရမောင်ကိုခိုင်းနေတဲ့ဝူရစေဝါရီဇက်တိုက်ဖမ်းဆီးနိုင်ခဲ့ပေမဲ့စိတ်ကြွစီတင်သွင်းနေမှုတွေဟာရက်တန့်သွားတာမျိုးမရှိပဲဝူရမောင်ကိုသမားတွေဟာပြည်တွင်းထဲ
င်ပွဲမှာပြောဆိုသွားပါတယ်ပြောသွားတဲ့အထဲမှာတော့အခုလိုမျိုးစိတ်ကြွကြီးတဲ့အများအပြားဖမ်းမိနေပေမဲ့မူရင်မောက်ကိုသမားတွေဟာဖမ်းမိသွားတဲ့သူတွေနေရာမှာနောက်လူတွေကိုအစားထိုးပြီးမူရင်စေဝါကုန်ကူးမှုတွေကိုဇက်တိုက်လုပ်နေတာကိုတွေ့ရပါတယ်။ဒီအတွက်နောက်ပိုင်းမှာမူရင်စေဝါနဲ့ပတ်သက်သူတွေကိုဖမ်းမိရင်ပြစ်ဒဏ်တိုးမြင့်ချသွားမယ်ဆိုတဲ့အကြောင်းကိုထိုင်းဘာသာနဲ့ပြောသွားခဲ့တာပါ။အခုဆိုရင်ထိုင်းနိုင်ငံအတွင်းမှာမူရင်မောက်ကိုသမားတွေကိုဖမ်းမိနိုင်ဖို့အတွက်သတင်းပေးတဲ့သူတွေစုံစမ်းစစ်ဆေးသူတွေကိုနိုင်ငံပိုင်ဖြစ်သိမ်းယူမဲ့ပစ္စည်းတန်ဖိုးရဲ့30ရာခိုင်နှုန်းထိစုကြည့်ပေးမယ်လို့လည်းထိုင်းရဲတပ်ဖွဲ့ကဆိုပါတယ်။ဝီယက်မောင်ကိုသမားတွေနဲ့ပတ်သက်လို့ဗန်စရင်ဖွဲ့နာမည်ခံပေးထားသူတွေမိမိနာမည်နဲ့အိမ်ချမ်းမြေကားတွေကိုနာမည်ခံပြီးဝယ်ခွင့်ပေးထားတာတွေကိုလည်းစစ်ဆေးတွေ့ရှိခဲ့မယ်ဆိုရင်တော့ပြစ်ဒဏ်ကို3နှစ်ထက်အထက်ကြာခံရမှာဖြစ်တယ်လို့လည်းဆိုပါတယ်။ဒါအပြင်10နှစ်အတွင်းငွေဝင်ငွေထွက်စည်းရင်းတွေကိုလည်းစစ်ဆေးသွားမှာဖြစ်ပြီးဝီယက်စေဝါနဲ့ပတ်သက်တာကိုစစ်ဆေးတွေ့ရှိမယ်ဆိုရင်နိုင်ငံပိုင်ဖြစ်သိမ်းယူသွားမယ်လို့လည်းပြောဆိုခဲ့ပါတယ်။ရွှေသတိရန်ဒေသကဝီယက်မောင်ကိုပိုင်းတွေဟာဝီယက်စေဝါတွေကိုအရင်ကထက်ပိုထုတ်လုပ်နေပြီးကိုဗစ်ကပ်ဘေးကာလမှာထိုင်းတပ်ကိုအလုံးရင်းနဲ့တယ်ဆောင်တင်သွင်းနေတယ်လို့လည်းထိုင်းနိုင်ငံရဲ့ဒေသဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။ကုလသမဂ္ဂဝီယက်စေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံUNODC ရဲ့ဒီနှစ်ဆန်းမှာထုတ်ပြန်တဲ့မြန်မာနိုင်ငံဘိတ်ထုတ်လုပ်မှုနှစ်စဉ်အစီရင်ခံစာမှာတော့ဒေတာတွေမှာဓာတုပစ္စည်းတွေကိုအခြေခံထုတ်လုပ်တဲ့မူရင်စေဝါတွေတွင်ကျယ်လာတယ်လို့လည်းရေးသားထားပါတယ်ရှင်။